ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကျေးရွာမှာရခိုင်တပ်ဖွဲ့အေအေနဲ့ပတ်သက်တဲ့လူတန်တရားရှိတဲ့လူ295ဦးကိုဧပြီလ30ရက်နေ့ကစပြီးကျေးရွာစာတင်ကျောင်းမှာတပ်မတော်ကထိမ့်သိမ်းစစ်ဆေးနေပါတယ်။အဲ့ဒီလိုဖမ်းဆီးခံထားရတဲ့သူတွေကိုကြာတာပြင်းနေမနဲ့2နာရီလောက်မှာရုံကြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တဲ့အတွက်လူ6ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့တယ်လို့4ယောက်ပျောက်ဆုံးနေတယ်လို့တပ်မတော်ကထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့တမရကာကွယ်ရေးဦးစီးချုပ်ရုံးကမနေ့ကထုတ်ပြန်ခဲ့ရမှာမတင်ငါဝယ်ရလူအုပ်စုဟာညာတန်ပေးအော်ဟစ်ပြီးရန်လိုတဲ့ပြုမှုတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ဖို့ကြိုးစားလာတဲ့အတွက်တနက်ကိုမိုးပေါ်ထောင်ပစ်ပြီးတတိပေးခဲ့ပေမဲ့မရက်တန့်ပဲလုံခြုံရေးတပ်ဖွဲ့ဝင်တွေစီကတနက်ကိုလူယူဖို့ကြိုးစားလာတဲ့အတွက်မလွဲမရှောင်သာပစ်ခတ်ခဲ့ရတာလို့ဖော်ပြထားပါတယ်။ဒဏ်ရာရသွားတဲ့သူတွေကတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ညှင်းဆိုကြပါတယ်။စစ်စေးခံရသူတွေထဲမှာစိတ်ပုံမှန်မဟုတ်သူတဦးပါဝင်ပြီးသူဟာမနေ့ကမနေ့နှစ်နာရီလောက်မှဂရောင်ကတန်းထအော်ရာကနေလုံခြုံရေးတပ်ဖွဲ့ဝင်တွေကစတင်ပစ်ခတ်ခဲ့တာလို့ဒဏ်ရာရသူတဦးဖြစ်တဲ့အသက်48နှစ်အရွယ်ဦးမောင်တန်းစောကပြောပါတယ်
ကျွန်တော်တို့ဒီမှာစိတ်မနဲ့တရားပါတာစိတ်မနဲ့တရားပါတာကျွန်တော်တို့ပြောပါတယ်သူတို့ကအရာရှိတွေကိုကျွန်တော်တို့စိတ်မနဲ့ကိုထိန်းထိန်းကားမယ်လို့ကျွန်တော်ကပြောတာသူကစိတ်မနဲ့တာမဟုတ်ဘူးတဲ့အကောင်ကြီးပဲတဲ့ရည်ကြော်ဆောင်နေတာပဲတဲ့အဲ့တော့သူကတလေပုံအဲ့လိုထားပြီးပေါ်နေတာထားပြီးပေါ်နေတော့အဲ့ဒီနှစ်နာရီစင်းလာလောက်ကြာတော့သူကထားပြီးပြင်းဆိုပြီးထားအောင်ပါဆိုတော့အဲ့ဒီအရှိကြတော့သူ့ကိုမပြေးဘူးနဲ့ကျွန်တော်တို့ဒီမှာလူအောင်ကြီးရှိတဲ့နေရာကိုကြည့်ကြည့်တာအဲ့ဒီရှိကြတော့အဲ့ဒီမှာနေရာနဲ့အိမ်နေတဲ့လူတွေတွေ့တယ
်အိမ်နေရင်းကနေကြီးစန်းထိမှန်ပြီးတိတ်ဆုံးသွားသူတွေလည်းပါဝင်တယ်လို့လည်းသူကပြောပါတယ်ဒီအချက်နဲ့ပတ်သက်လို့အခင်းဖြစ်ရာစာတင်ကျောင်းအနီးမှာရှိနေတဲ့မျက်မြင်တဦးဖြစ်သူဦးငမဲကောင်ကအခုလိုပြောပါတယ်
အယူတော်ကကြည်တဲ့ကြည်တဲ့ဆိုပြီးတော့ရဲ့အဲ့ဒီကြောက်ခံတဲ့မှာကြည်တဲ့စက်တယ်လို့သိနေလား။တရားမှထားလို့ကြည်ရုံသူကမောင်းနေလား။ပြေးသွားတဲ့သူကလည်းဘာမှမကြည့်ဘူးအဲ့ဒီလိုသိနေလား
။အဲ့ဒီပြစ်ခတ်မှုဟာမိနစ်20လောက်ကြာမြင့်ခဲ့တယ်လို့ဒဏ်ရာရထားတဲ့လူနာတဦးကပြောပါတယ်။ထိမ့်သိမ့်စစ်ဆေးနေတဲ့လူတွေနဲ့ပတ်သက်လို့အစာမပေးရင်မတိုက်ဘူးဆိုတဲ့ပြောဆိုချက်တွေကိုတက်မတော်တင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းကအဲ့ဒီလိုလောက်တာမရှိဘူးလို့ RFA ကိုမနေ့ကညင်းဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဒဏ်ရာရလူနာတူဖြစ်တဲ့ဥမောင်တန်းစောကအခုလိုပြောပါတယ်
။ရင်းမချွားဘူး။ဓမင်းကလည်းပထမအနေနဲ့မစားဘူး။အေဗီလာ30ရဲ့ညနေစာမစားဘူး။သူကစာတင်ကြောင်းထိကနေခိုင်းလို့ရှိရတဲ့ပြစ်ဒဏ်တွေပြောပါတယ်
။အခုလိုတက်မတော်ရဲ့ထုတ်ပြန်ချက်နဲ့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒဏ်ရာရလူနာတွေရဲ့ပြောဆိုချက်တွေကွဲလဲနေတာနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဗိုလ်မှူးကြီးဝင်းစောဦးကို RFA ကမေးမြန်းခဲ့ပါတယ်။
ကျွန်တော်တို့ထုတ်ပြန်ထားတဲ့ဥသာဒါအမှန်ပဲလေ။ဟောသူတို့ဟလာလူဟုတ်ကဟလာဟိုမနေ့ကလည်းထုတ်ပြန်ထားပြီ။နော်ဒီအန်တရပြုတ်နိုင်လောက်တဲ့ဟလာအနေထားတစ်ခုဖြစ်လာတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီလိုဟာမျိုးကိုဟလာထိနေသေးသေးနဲ့ဒါပြန်ပြီးတော့မှလိုအပ်သလောက်ဒါထုတ်ပြန်ခဲ့ရတာ။ဒီဟာကတော့သူတို့ရဲ့အပြောပေါ့ဗျာ။ကျွန်တော်တို့ကလည်းကျွန်တော်တို့ထောက်ထားတယ်အများကြီးပြည်။
တက်မတော်ရဲ့ထုတ်ပြန်ချက်နဲ့မျက်မြင်တွေရဲ့ပြောဆိုချက်တွေကွဲလွဲနေတာနေတဲ့ပတ်သက်လို့အဖြစ်မှန်ဖော်ထုတ်နိုင်အောင်အများပြည်သူလက်ခံနိုင်တဲ့တရားကော်မရှင်ဖွဲ့ပြီးစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့နိုင်ငံရေးလှည်လာသူဥမမောင်ဆိုတာထောက်ပြပါဗျ
။အဖြစ်မှန်ပေါ်ပေါက်မှုအတွက်ဆိုလို့ရှိရင်ကျွန်တော်တို့ NLD အစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းကော်မရှင်တရားဖွဲ့ပြီးတော့စုံစမ်းတင်ပါတယ်။တရားမဖွဲ့ဘူးဆိုရင်လည်းဟိုတလောကဖွဲ့ထားတဲ့ဦးရဲဆောင်ကောင်းဆောင်တဲ့ကော်မတီတရားရှိပါတယ်။အဲ့ကောဒီမျိုးကနေပြီးတော့ data စုံစမ်းစစ်ဆေးပြီးတော့ဖြစ်ရမှဖော်ထုတ်လိုက်ရင်အလုံးလက်ခံနိုင်တဲ့ဖြစ်စုဆက်လာမယ်ထင်ပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဗိုလ်မှူးကြီးဝင်းစောဦးကို RFA ကမေးမြန်းရမှာတော့
ကျွန်တော်တို့ကဖြစ်စဉ်ဖြစ်ရတခုဖြစ်ပြီးသွားနေကျွန်တော်တို့တမတော်ဘက်ကဟလာဒါပြီးဟလာမှန်မှန်ကန်ကန်ဟုတ်လားဟုတ်လားဆိုတဲ့အပေါ်မှာမူတည်ပြီးတော့မှဟလာစုံကုန်တို့ပါလို့ဆိုတော့ကျွန်တော်တို့ကတော့ပုံမှန်လုပ်လေးလုပ်တာရှိတာဒါနဲ့လိုအပ်တဲ့ဘာညာဆိုလို့ရှိရင်လိုအပ်တဲ့စစ်ဆေးမေးမြန်းမှုကိုကျွန်တော်တို့လုပ်ကောင်းပါ
တရားရထားတဲ့လူ၈ဦးကိုမနေ့ညနေကစပြီးစစ်တွေစေယုံကြီးမှာစေကုသပေးနေပါတယ်။တိစုံသူ၆ဦးကိုတော့ကြောက်တန်းတုတ်တန်းမှာဒီကနေ့မြေမြုပ်တင်းညို့ခဲ့ပါတယ်။တိစုံသူတွေကိုတချို့တဲ့အခါမှာမိသားစုဆွေမျိုးရွာသား50လောက်လိုက်ပါခဲ့ပြီးဗုဒ္ဓဘာသာဓလိထုံတဲ့အရာတရဏဂုံတင်ခွင့်မရသလိုဓပုံရိုက်မှတ်တမ်းတင်ခွင့်လည်းမရဘူးလို့ရွာသားတွေက RFA ကိုပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့မတ်လကနေဒီကနေ့အထိအေးအေးအဖွဲ့နဲ့ဆက်နွယ်တဲ့ဆိုပြီးတက်မတော်ကဒေသခံတွေကိုထိမ့်သိမ့်စစ်ဆေးနေစဉ်အတွင်းမှာတည်ဆုံးသူဟာတလအတွင်း10ဦးအထိရှိနေပြီဖြစ်ပါတယ်။တက်မတော်ကထိမ့်သိမ့်စစ်ဆေးထားတဲ့ဒေသခံတွေနဲ့ပတ်သက်ပြီးဒီကနေ့ရခိုင်လွှတ်တော်မှာအရေးကြီးအဆိုတရက်တင်သွင်းခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပခန့်တွေအတွင်းအရက်သားတွေကိုတက်မတော်ကဖက်စီစစ်ဆေးရမှာ2008ဖွဲ့စည်းပုံခြေခံဥပဒေနဲ့အညီဆောင်ရွက်ဖို့ရတိတော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကဒီကနေ့လွှတ်တော်မှာတိုက်တွန်းခဲ့တာပါ။
ကျွန်တော်တို့လက်ရှိရခိုင်ပြည်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေမှာဖရန်စီစစ်ဆေးတာတို့ထွေးချက်ပုံအခြေခံဥပဒေ၂၀၀၀အခြေခံဥပဒေနဲ့အညီပဲဖရန်စီစစ်ဆေးဖို့ပေါ့နော်တိုက်တွန်းတာပါနောက်တစ်ချက်ကကျွန်တော်တို့ရည်စိတ်တော်မျိုးတွေမှာကြောက်တဲ့ကြေးရောမှာဖြစ်ပြတာလူစုလူဝေးကိုဖရန်စီသိမ်းသိမ်းထားတာကနှစ်ဆယ်လေးနှစ်မှာကတော့ဘူးလေအခုဒီနေ့ဆိုနှစ်လေးရောက်တဲ့အထိ တရားသူကြီးရှိမှာရမယ်မယူဘူးအမုန်းဆွေးမတင်ဘူးအဲ့ဒါဥပဒေနဲ့မလူဘူးဗျကျွန်တော်တို့နိုင်ငံသားအခြေခံဥပဒေပုံမှန်၂၀ပုံမှန်ပြခါ့ခွဲ့မှာတရားယုံကြီးခွင့်ပြုချက်မရှိဘဲမြန်မာတပ်ကနှစ်ဆယ်နှစ်အထိချော်လွန်ဆုံးနှုတ်ထားပါခွင့်မရှိသေးရဆိုပြီးတော့အတင်းလေးကိုဥပဒေမှာပြဋ္ဌာန်းထားပါတယ်အဲ့ဒီဥပဒေကိုသူတို့ကမလိုက်နိုင်ဘူးပေါ့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေနဲ့အ
ဒီနေ့ကျွန်တော်တို့အနယ်ကြီးအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းခြင်းတွေလာတက်ဆိုင်သူအားလုံးအနေနဲ့တည်တည်ငြိမ်ငြိမ်နဲ့အစွမ်းကုန်ထိန်းသိမ်းတင်းတင်းဆောင်ရွက်ကြဖို့အရက်သားတွေကိုဘယ်လိုအခြေအနေတွေမှာမဆိုကာကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ဆိုင်ရာဥပဒေကိုလေးစားထိန်းသိမ်းလိုက်နာဖို့အဲ့ဒီကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်။